ဇပြားဟောင်းကြီးတွေဖွဲ့မနေနဲ့လို့ပြောပြောနေကြတာအဲ့စကားခင်းတော့ကြနေပြီကိုသားညုံရအဲ့ဒီဇပြားဟောင်းကြီးတွေကအခုပြန်ပြီးတော့ခေစားနေတာရှင့
်ဘယ်ဇပြားတွေကိုပြောနေတာတော့မဆူမြန်မောက
အမဲရောင်ဇပြားအဝိုင်းကြီးတွေလေအချင်း၁၂လမရှိတဲ့ဇပြားကြီးတွေစပေါ်ခဲ့တာအခုဆိုလို့ရှိရင်နှစ်ပေါင်း80ရှိသွားပြီ။ဒါပေမဲ့အခု LP ဓာတ်ပြားတွေနဲ့ထုတ်တဲ့သချင်းတွေပြန်ပြီးတော့အယောင်တက်နေတာရှင
့်။အနှစ်80ပြည့်အထိမှန်းနဲ့ Columbia Records တေးသံတွေကပထမဆုံး LP ဓာတ်ပြားထုတ်ခဲ့တဲ့ LP ဓာတ်ပြားဆင့်တူကို Britain က HMV ဂီတရောင်းဆိုင်ကြီးနဲ့ဒီ Sony Classical တေးသံတွေတို့ပေါင်းထုတ်ပြီးတော့ British စာကြီးတိုက်ကိုလှူတယ်ဆိုတဲ့သတင်းတော့တွေ့လိုက်တယ်ဗျ။
1948ခုနှစ်ဇွန်လ22ရက်နေ့တုန်းက Columbia Records တေးသံသွင်းကနေပြီးတော့မှအချင်းဝိုင်း12လမရှိတဲ့ Long Playing အတိုးကောက် LP ဓာတ်ပြားတွေကိုပထမဆုံးစထုတ်ခဲ့တာတရောပညာရှင် Nathan Malmsteen နဲ့ဒီ New York က Philharmonic Symphony Orchestra တန်းစုံတီဝိုင်းကြီးတွဲပြီးတော့ဖျော်ဖြေခဲ့တဲ့ Mendelssohn's Concerto in E Minor ကဏ္ဍဝင်ဂီတကိုပထမဆုံး LP ဓာတ်ပြားအနေနဲ့ထုတ်ခဲ့တာပါLP ဓာတ်ပြားပေါ်လာတာကဂီတလောကအတွက်ကြီးမားတဲ့အပြောင်းအလဲကြီးတစ်ခုဖြစ်ခဲ့တယ်လို့ British စာကြီးတိုက်ကဒီတေးသံဆိုင်ရာမှော်ကွန်းတိုက်မှု Andy Lenihan ကပြောပါတယ်
It's very significant. The fact that the long playing records came into existence was a huge step for music sound recording and for the listener. What it meant
အချင်းကြားဖွင့်နိုင်တဲ့ LP ဓာတ်ပြားချက်တွေပေါ်လာတာတေးသံသွင်းလုပ်ငန်းတွေအတွက်ရောနားဆင်သူတွေအတွက်ပါတိတ်ကိုထူးခြားပါတယ်ဒီမတိုင်ခင်ကဆိုရင်ဓာတ်ပြားတစ်ဖက်ကို3မိနစ်စာပဲနားထောင်လို့ရပါတယ် LP ဓာတ်ပြားတွေကြတော့ဓာတ်ပြားအကြောင်းတွေကပိုချင်းသွားတယ်ဓာတ်ပြားလေချင်းနှီးသွားတယ်ဆိုတော့မိနစ်20စာလောက်အထိနားထောင်လို့ရပါတယ်ကန်ဝင်ဂီတတန်စင်တစ်ပုတ်လုံးကိုဓာတ်ပြားတစ်ဖက်ထဲမှာတွင်းလို့ရသွားပါတယ်တချင်းတွေတစုတစည်းတဲ့ဓာတ်ပြားတစ်ချက်ထဲမှာတွင်းနိုင်သွားပါတယ
်ဘရစ်ရှာစာကြီးတိုက်မှာမှတ်တမ်းတင်သိမ်းထားတဲ့ဓာတ်ပြားချက်ပေါင်း2သိန်းခွဲရှိတယ်လို့ Writers သတင်းကပြောတယ်ဗျအခုဆိုလို့ရှိရင်တစ်ချက်ထပ်တိုးသွားပြီပေါ့
LP ဓာတ်ပြားထုတ်တာအနည်း80ပြည့်အထိမ်းအမှတ်နဲ့ Mendelssohn's Concerto ကန္နဝင်ဂီတကို HMV နဲ့ Sony Classical တို့ပေါင်းပြီးတော့မှဒီ LP ဓာတ်ပြားအချက်900ထုတ်ပါတယ်။အဲ့ဓာတ်ပြားတွေကရောင်းဖို့မဟုတ်ဘူး။အခမဲ့ဝေပေးတာကိုသားညုံရ
။အားလုံး online ကနေပြီးတော့ streaming လုပ်နေကြတဲ့အခုခေတ်မှာ LP ဓာတ်ပြားချက်တွေပြန်ခေတ်စားနေတာကလည်းအံ့ဩစရာပြ။အထူးဖြစ်ဒီပြီးခဲ့တဲ့2018ခုနှစ်တည်းမှာ American နဲ့ British နိုင်ငံတွေမှာ LP ဓာတ်ပြားချက်တွေအယောင်ကစံချိန်တင်အောင်မြင်ခဲ့တယ်ဆိုပဲ။
အဲ့ဒီ LP ဓာတ်ပြားချက်ကြီးတွေကိုအများအပြား final လို့ခေါ်ကြတယ်။ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာ final LP ဓာတ်ပြားချက်တွေအယောင်က online က download မဟုတ်တဲ့တကယ် album ခွေအားလုံးရောင်းရတာရဲ့14ရာခိုင်နှုန်းရှိတယ်လို့ Billboard ရဲ့မှတ်တမ်းအရသိရတယ်။တန်ဖိုးအဖြစ်ကဒေါ်လာ14သန်းခွဲကျော်ဖို့ရှိတယ်။အယောင်ရဆုံး album ကတော့ဒီ Beatles ရဲ့ Sgt. Pepper's Lonely Hearts Club Band ဆိုတဲ့ဓာတ်ပြားတဲ့
။တကယ်တော့2018ခုနှစ်က final LP ဓာတ်ပြားအယောင်စနစ်နှစ်မြောက်ဇက်တိုက်တက်တဲ့နှစ်လည်းဖြစ်တယ်တဲ့မဆီမန်မောရဲ့အဓိကအကြောင်းကတော့သချင်းသစ်တွေ classic သချင်းတွေကို vinyl နဲ့လည်းထုတ်တာများလာတယ်နောက်တော့ Amazon online ဈေးကွက်ကြီးတို့ Barnes & Noble စာအုပ်ဆိုင်ကြီးတို့လူငယ်တွေအဝယ်များတဲ့ Urban Outfitters တို့လိုမျိုးဆိုင်ကြီးတွေကအယောင်မြင့်တီးတွေလုတ်တယ်နောက်ဓာတ်ပြားချက်ကြီးတွေကိုပဲတည်သန့်စုတဲ့ပရိသတ်တွေတနိုင်တစ်ပိုင်းရောင်းသူတွေအတွက် record store date ဆိုတာမျိုးတစ်နှစ်တစ်ခါပွဲမျိုးတွေလုတ်တာကြောင့်လည်း LP ဓာတ်ပြားတွေပြန်ခေတ်စားလာတယ်ဗျ
ပြောရမယ်ဆိုရင်ဒီ4000ဓာတ်ပြားဆက်တွေနဲ့ဖွင့်ရတဲ့ဓာတ်ပြားချက်တွေနဲ့မှတချင်းနှောင်းထောင်တဲ့သူတွေလည်းမနှဲလာဘူးကျွန်တော်သိတဲ့သူတော်တော်များများဆိုရင်အဲ့ဒီဓာတ်ပြားတွေကိုပဲတကူးတကလိုက်ဝယ်တာသူတို့အမေးကြည့်တော့အတန်အရေးသွေးရအများကြီးပိုကောင်းတယ်လို့ပြောကြတယ်ရှင်ဗြိတိန်ကဓာတ်ပြားပရိသတ်တချို့ပြောတာကိုလည်းနှောင်းထောင်ကြည့်ပါအောင
် It takes me back to my childhood of the 70s and a bit of the 80s and I think the sound quality is so much more superior
1980နဲ့80ချိန်တွေတုန်းကကျွန်တော်ကလေးငယ်ဘဝကိုပြန်ပြီးတော့ရောက်သွားရတယ်လို့ပါပဲအတန်အရေးသွေးကအများကြီးကိုပိုကောင်းပါတယ
် Retro and it's better than CD you got that crackle on your ear
မယိုးနိုင်တဲ့ခေတ်ဟောင်းပုံစံဖြစ်တဲ့ CD ထက်လည်းပိုကောင်းတယ်ရှားရှားပါပါတခြင်းတွေလည်းအများကြီးရနိုင်တယ်လေ
ဘရစ်ဒိန်မှာ final အယောင်က album အလုံးအယောင်ရဲ့900ရာခိုင်နှုန်းလောက်ပဲရှိတယ်ဆိုပေမဲ့ပြီးခဲ့တဲ့2018ခုနှစ်တုန်းကဓာတ်ပြားချက်ပေါင်း4သန်းကျော်ရောင်းရတယ်လို့ British Phonographic Industry BPI ကပြောပါတယ
် final ဓာတ်ပြားချက်တွေထဲမှာမနှစ်ကအယောင်ရဆုံးက rock guitar မျိုးစားတဲ့
ဘရစ်ဒိန်အစိုးရ Ed Sheeran ရဲ့ Divide ရဲ့ album ကအများဆုံးရောင်းရတယ်တဲ့အယောင်ရဆုံး final ဓာတ်ပြား10ချက်စီးရင်းနဲ့မှာ Amy Winehouse ရဲ့ Back to Black တို့ Fleetwood Mac ရဲ့ Rumours တို့ album တွေလည်းပါပါတယ
် HMV ဂီတရောင်းဆိုင်ကြီးမှဆိုလို့ရှိရင်အခု final ဓာတ်ပြားနဲ့ထုတ်တဲ့သချင်း album တွေကိုအရင်ကတည်းကပို့ပြီးတော့တင်နေရပြီလို့အယောင်မြင့်တီးရဲ့ manager တယောက်ကပြောတယ်မဆူမြတ်မော
ပြီးခဲ့တဲ့အနှစ် 80 အတွင်းမှာဒီ cassette ခွေ CD ခွေ MP3 အခုဆိုရင်ဓာတ်ရိုက် streaming လုပ်ပြီးတခြင်းနားထောင်တာတွေအဆင်းဆင်းပေါ်လာတဲ့အထက်မှာကက်ဆက်ခွေဆိုရင်ရှာလို့တော့မှမရတော့ပါဘူး။ဒါပေမဲ့တက်တန်း80ရှိနေတဲ့ vinyl LP ဓာတ်ပြအဝိုင်းကြီးတွေကတော့တစ်ခစ်ပြန်ပြီးတော့ရေပန်းစားနေပါတယ်ရှင်။